မြန်မာနိုင်ငံဟာဘူကီနိုဖာဆိုကွန်ဂိုဗင်နီဇွဲလားဆိုမာလီယာနဲ့အာဖဂန်နစ္စတန်နိုင်ငံတွေနဲ့အတူကမ္ဘာပေါ်မှာလူသားချင်းစာနာမှုအကူအညီလိုအပ်ချက်အကြီးအမားဆုံးနိုင်ငံတစ်ခုဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးလက်ထောက်ပြောခွင့်ရသူဖာဒန်ဟက်ကဇွန်လ28ရက်နေ့ကပြုလုပ်တဲ့နေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။လက်နက်ကန်ပဋိပက္ခတွေရှိနေတဲ့ရခိုင်မြောက်ပိုင်းချင်းပြည်နယ်နဲ့စကိုင်းတိုင်းတို့မှာပြီးခဲ့တဲ့လကပြင်းထန်တဲ့မိုခါဆိုက်ကလုန်းမုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေရှိခဲ့ပြီးအကူအညီလိုအပ်သူတွေပိုများလာတယ်လို့ကူညီထောက်ပံ့မှုတွေအားနည်းနေသေးတယ်လို့လူသားချင်းစာနာကူညီမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူးကလည်းသတိပေးထုတ်ပြန်ထားပါတယ်။လက်ရှိရခိုင်ပြည်နယ်မှာစစ်ပေးဒုက္ခသည်တွေအပြင်မိုခါဆိုက်ကလုန်းမုန်တိုင်းကြောင့်ဒုက္ခရောက်နေကြတဲ့ဒေသခံတန်းနဲ့ချီစားဝတ်နေရေးအခက်ကြုံနေရတာပါ။ဒါပေမဲ့လည်းစစ်ကောင်စီကဒုက္ခသည်တွေကိုကူညီပေးနေတဲ့နိုင်ငံတကာအဖွဲ့တွေနဲ့ဒေသတွင်းကူညီပေးရေးအဖွဲ့တွေကိုကန့်သက်ထားတာကြောင့်ဒုက္ခသည်တွေအတွက်စာဝတ်နေရေးစိုးရိမ်နေကြချိန်မှာမိုးရသည့်ကာလလိုအပ်ချက်တွေပုံများလာတယ်လို့ရခိုင်အရေးလေးလာသုံးသပ်သူကိုထွန်းကြည်ကပြောပါတယ
်။အခုအချိန်ထိကတော့အခုဆိုလို့ရှိရင်မိုးကဒီပြန်ရွာလာပြီပေါ့နော်။ပြန်ရွာလာပြီဆိုတဲ့အခါမှာအင်ရှီတွေမဆက်လို့ရသေးတဲ့ဟာတွေအများကြီးပြန်နေသေးတယ်။ဆိုတော့ဒီလူတွေအတွက်ဒီကူညီကိစ္စရဲ့တွေရောက်ဖို့ကတော်တော်လေးအရေးကြီးနေတဲ့အပိုင်းမှာရှိတယ်။နောက်တစ်ချက်ကဒီနိုင်ငံတကာအဖွဲ့အစည်းတွေကိုလည်းလွတ်လပ်လပ်သွားလာခွင့်တွေကိုကန့်တားကြတဲ့အခါကျတော့သူတို့ဘက်ကလည်းလွတ်လပ်လပ်လပ်ကူညီလို့ဟိုမရဘူး။ဆိုတော့ယာတိကလည်းမွေရပြီဖြစ်တဲ့အတွက်ပေါ့နော်။ဒီမကြခင်မှာဆိုလို့ရှိရင်ဒီခိုင်မှာဖြစ်လိမ့်ဖြစ်တာရှိတဲ့ဒီရေချောင်းဖြစ်တဲ့ဒီဝမ်ယောဂါတွေဖြစ်လာမှာဟိုဒီစိုးရင်စရာအခြေအနေဖြစ်ကျွန်တော်တို့တွေ့နေရတယ်။အဓိကကတော့ဒီလူနေဖို့အတွက်ပေါ့လေ။လူနေဖို့အတွက်ခုတ်ချင်ကြီးကဒီအမှုအကာတွေအတွက်ကတာလာဘတ်ကိုပဲသုံးနေရသေးတယ်ဆိုတဲ့အခါကျတော့ဒီဟာကလူတွေနေထိုင်ဖို့အတွက်ဘယ်လိုမှအဆင်မပြေတဲ့ဟာပေါ့နော်။ယာကြီးလောက်ပဲနေလို့ရမယ်ဆိုတော့ချိန်ဆရမယ့်ဒီမိုးရသည့်ကာလအတွင်းအတွက်တော်တော်လေးရောဆိုးဆိုးဖြစ်နေတယ်လို့တွေ့ရတယ်ဟုတ
်။အထူးသဖြင့်မုန်တိုင်းနဲ့ကိုဆိုးဆိုးရွားရွားကြုံခဲ့ရတဲ့ရခိုင်မြောက်ပိုင်းမှာအခုချိန်ထိဒေသခံတွေအတွက်စားရေးတောက်ရေးနဲ့နေထိုင်ရေးအခြေအနေဆိုးရွားနေဆဲဖြစ်တယ်လို့ရခိုင်ဒေသအတွင်းကူညီကဆဲဆောင်ရွက်နေတဲ့အမျိုးသမီးတူကပြောပါတယ
်။ဒီခိုင်မြောက်ပိုင်းကစေဘစ်မန်ပြည်သူတွေအများကြီးရှိတဲ့နေရာဖြစ်တယ်ပေါ့။နောက်တစ်ခုကလုံလက်မလူမှုတွေလေတဲ့အားများတဲ့စေဘစ်ဆောင်တွေလေတူတူရှိတဲ့နေရာဖြစ်တယ်။ဆိုးရွားခါကျတော့အခုဒီစစ်တာစေဘစ်ရဲ့နောက်ပိုင်းမှာတူတူစားဝတ်နေရေးပေါ့နော်။ဒီအငတ်ပေးစိတ်နေတဲ့လူမှုတွေလေအများကြီးရှိတယ်ဒီမှာဒီမှာတို့ဒီအမိုးအကာမရှိတဲ့လူတွေတောက်သွင်းရတဲ့အဆင်မပြေတဲ့လူတွေအများကြီးရှိတယ်ပေါ့နော်။ခါရပြမိနေသားတော်တွေကိုမစားရဘူးအမိုးကမရှိဘဲနေထိုင်ကြရတယ်
စစ်ကောင်စီရဲ့ကန့်သက်ချက်တွေကြောင့်ဒုက္ခသည်တန်းနဲ့ချီရှိနေတဲ့ရခိုင်ဒေသမှာအခုအချိန်ပြန်လည်ထူထောင်ရေးလုပ်ငန်းတွေမလုပ်ရသေးသလိုအရေးပေါ်ကူညီကယ်ဆယ်ရေးလုံးဝမရသေးတဲ့နေရာတွေရှိနေသေးတယ်လို့ကိုထွန်းကြည်ကပြောပါတယ
်ဟုတ်တယ်ဟုတ်တယ်ပြန်လည်ထူထောင်ရေးကဘာမှမလုပ်ရသေးဘူးအခုချင်းကဒီတလားကျော်ဆိုတော့လေလောလောလတ်သာနိုင်ငံတကာအဖွဲ့အစည်းတွေကိုထောက်ပံ့ခွင့်ရတယ်ဆိုလို့ရှိရင်တော့အခုချင်းလောက်ဆိုရင်ဒီဟိုပြန်လည်ထူထောင်ရေးကိုစဖို့အတွက်ရှီလန်တွေကိုတော့လောက်လို့ရနေတဲ့အခြေအနေမျိုးပေါ့နော်အခုပင်းနေတဲ့ဟာကတန်လို့ထူထောင်ရေးအတွက်မဟုတ်ဘူးဒါကလတ်တလို့အစဉ်ပြေဖို့စားဝတ်နေရတယ်လတ်တလို့နေလို့ရဖို့အတွက်တော့ပဲအကူညီပန်းဖို့ရဲ့အပိုင်းကိုပဲအဓိကလောက်နေတာကိုတွေ့ပါတယ်ဆိုတော့ AAUL ဘက်ကတော့ဒီသူတို့ဘက်ကတော့အစွမ်းကုန်စ조사နေတယ်ပေါ့နော်သူတို့တန်တန်တဲ့ဟာသူတို့မှရှိတဲ့အရင်းအမြစ်တွေနဲ့တော့ဒီတခါလေးနဲ့ဒီပြန်လေထူထောင်ရေးပါဖြစ်အောင်ဆိုပြီးတော့ဒီအိမ်အခန်းမှာဆောက်ပေးတဲ့ဟာတွေကိုတန်ကိုကြဒီတပ်သားတွေဝင်ပြီးတော့လောက်ပေးနေတဲ့ဟာမျိုးတော့ဟိုတွေ့နေရပါတယ်ဟုတ်
နိုင်ငံတကာအဖွဲ့တွေအနေနဲ့ကတော့ကန့်သက်ချက်တွေရှိနေပေမဲ့ရခိုင်ပြည်နယ်တစ်ခုတည်းမှာလူပေါင်း 38,000 နီးပါးအတွက်အမိုးကနဲ့စားနပ်ရိက္ခာတွေထောက်ပံ့ပြီးဖြစ်တယ်လို့လူဦးရေ 100,000 လောက်ကိုကျန်းမာရေးစောင့်ရှောက်မှုတွေဆောင်ရွက်ပေးခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မိုခါမုံတိုင်းဒန်တင်ရခိုင်ဒေသမှာလူဦးရေ 1.6 တန်းအတွက်ကူညီဖို့အရေးပေါ်ရန်ပုံငွေအမေရိကန်ဒေါ်လာ333တန်းတောင်းခံထားမှာ 24.2 တန်းလောက်သာရရှိသေးတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာအပအဝင်ကဘာတဝမ်းအကူအညီလိုအပ်သူစုစုပေါင်းဟာပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာ346တန်းအထိရှိခဲ့ပြီးဒီဇွန်လထဲမှာတော့အကူအညီလိုအပ်သူ362တန်းအထိစံချိန်တင်တိုးလာတာကြောင့်ဒါဟာကဘာကြီးမှာလူ22ဦးမှာ2ဦးကအကူအညီလိုအပ်နေတာဖြစ်တယ်လို့လည်းကုလလက်ထောက်ပြောခွင့်ရဖာရန်ဟက်ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ခင်ဗျာ။